ထိုင်းမြန်မာနယ်စပ်မဲဟောင်ဆောင်ပြည်နယ်မဲစရင်ဒေသကတန်လွင်မြစ်အတွင်းမှာခုံမောင်းသွားနေတဲ့ထိုင်းနယ်ခြားစောင့်ရဲတပ်ဖွဲ့ရဲ့စစ်ရင်တစင်းကိုမြန်မာစစ်တပ်ဘက်ကပစ်ခတ်ခဲ့ပါတယ်။ထိုင်းအလံလွှင့်ထူထားတဲ့ဒီဆက်လီကိုမြန်မာဘက်ကပစ်ခတ်တာဟာစစ်ဆေးဖို့တားတဲ့သဘောဖြစ်တယ်လို့ထိုင်းဘက်ကတော့ပြောပါတယ်။မြန်မာဘက်ခြမ်းတန်လွင်မြစ်ကမ်းမှာတောင့်တင်နေတဲ့ကရင်ဒုက္ခသည်တွေကိုထောက်ပံ့ရေးပစ္စည်းတွေသွားပေးတဲ့ဆက်လီတစည်းကိုလည်းမြန်မာတပ်ဖက်ကဒီရက်ပိုင်းမှာပစ်ခတ်ခဲ့ပါသေးတယ်။အကြောင်းစုံကိုတော့ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်
။မြန်မာနဲ့ထိုင်းနိုင်ငံနယ်စပ်တန်လွင်မြစ်ထဲသွားနေတဲ့ထိုင်းနယ်ခြားစောင့်တပ်330ကရဲတပ်ဖွဲ့ဝင်တွေစီးလာတဲ့ဆက်လီတစဉ်အီဘီလာ22ရက်နေ့ကပြစ်ခတ်ခံရတယ်ဆိုတာကိုအမှတ်330နယ်ခြားစောင့်ရဲတပ်ဖွဲ့အကြီးအကဲနီရန်ချိုင်ရာရက်ကဒီကနေ့အတည်ပြုခဲ့ပါတယ်။ထိုင်းနိုင်ငံမယောင်ဆောင်ပြည်နယ်ဘန်တထာဖန်ကျေးရွာအနီးမြန်မာဘက်ကတော့မဲခါထခေါ်မဲတရိတ်ကလုဖက်မှာပြစ်ခတ်ခံရတာဖြစ်ပါတယ်။စစ်ကောင်စီတပ်တွေကမြန်မာဘက်အချမ်းကနေလှမ်းပြစ်ခတ်မှုအတွင်ထိခိုက်ဒဏ်ရာရမှုမရှိသလိုထိုင်းဘက်ကပြန်လဲပြစ်ခတ်တာမျိုးလည်းမရှိခဲ့ဘူးလို့လည်းဆိုပါရယ်ထိုင်းအလံလွှင့်ထူထားတဲ့ဆက်လီကိုပြစ်ခတ်တာဟာချင်းချောက်ပြစ်ခတ်တာမဟုတ်ပဲစစ်ဆေးဖို့ရက်တန့်ခိုင်းတဲ့အနေနဲ့သတိပေးပြစ်ခတ်တာလို့လည်းအမှတ်330ရဲ့ထိုင်းရဲမှုကထုတ်ပြန်ပြောဆိုခဲ့ပါရယ်ထိုင်းနယ်ခြားစောင့်ယူနီဖောင်းဝတ်နဲ့ရဲတပ်ဖွဲ့ဝင်၄ယောက်ပါလာတဲ့ဆက်လီကိုမြန်မာတပ်တွေဘက်ကတနအီခန့်စစ်ဆေးပြီးမှပြန်လဲထွက်ခွာခွင့်ပြုခဲ့တယ်လို့လည်းထိုင်းသတင်းတွေမှာဖော်ပြထားပါတယ်။အခုလိုမျိုးဖြစ်ရဖြစ်ပွားခဲ့ပြီးတဲ့နောက်နှစ်နိုင်ငံကြားကတန်လွင်မြစ်ထဲမှာအကျိုးတူခွဲဝေသွားလာလုပ်ကင်စားတောက်နေတဲ့ထိုင်းဆက်လီတွေကိုနောက်ထပ်ပြစ်ခတ်တာမျိုးတွေမလုပ်ဖို့အတွက် TBC နှစ်နိုင်ငံနယ်ခြားကော်မတီသဘောတူညီချက်တွေကိုလိုက်နာဖို့အတွက်နှစ်နိုင်ငံနယ်စပ်အာဏာပိုင်တွေကဆွေးနွေးညှိနှိုင်းနေကြတယ်ဆိုပြီးထိုင်းနယ်ခြားစောင့်ရဲတပ်ဖွဲ့အမှတ်330ကတာဝန်ရှိသူတွေကရှင်းလင်းသွားတာကိုလည်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်။ထိုင်းနယ်ခြားစောင့်ဆက်လီကိုမြန်မာတပ်ဖက်ကလှမ်းပစ်တဲ့ဖြစ်ရကြောင့်တန်လွင်မြစ်ထဲသွာလာနေတဲ့ထိုင်းဆက်လီအစီး20ကျော်သွာလာမှုယာယီရဆိုင်ခဲ့ရပါတယ်။ထိုင်းဒေသခံကြေးရွာသားတွေကလည်းသူတို့တွေကိုကာကွယ်ပေးဖို့အတွက်ထိုင်းအနာပိုင်းနေထံမှာတောင်းဆိုခဲ့ကြပါတယ်။ခုလိုမျိုးထိုင်းနယ်ခြားစောင့်တပ်ရဲဆက်လီအပြစ်မခံရခင်ထိုင်းရဲသားလေတွေကိုမြန်မာဘက်ကပစ်ခတ်မှုအေဘီလာထဲမှာနှစ်ကြိမ်လောက်ဖြစ်ခဲ့ပါတယ်။ဒါနဲ့ပတ်သက်လို့ကရင်လူ့အခွင့်အရေးအုပ်စုရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒာစုကအခုလိုပြောပါတယ်
။ဒါကတော့သူတို့လောက်သိမှုပေါ့နော်။ဘာလို့လဲဆိုလို့ရှိရင်ဒါကပြည်သူတွေတောင်းနေတဲ့လမ်းကြောင်းလည်းဖြစ်တယ်ပေါ့။နောက်ပြီးလို့ရှိရင်လည်းသူတို့ကဒီထိုင်းကိုပဲပြည်ပြည်ဒီတမပြည်သူလူထုပဲပြည်ပြည်ပေါ့ဒါကတော့ဒီလူပြောမယ်ခေါင်းလက်ချင်းနိုင်နဲ့ဟိုအလောက်ဆောင်မှုတွေဖြစ်တာပေါ့အထူးသဖြင့်သွာလာနေတဲ့ပြည်သူလူထုတွေလူမျိုးခြားလာပြည့်ချင်အဖြစ်ကဒါပြည်သူလူထုတွေရဲ့လူလာဆိုတာသွာလာခွင့်ကိုသူတို့ကဒီပိတ်ပြီးတဲ့သဘောမျိုးပဲပေါ့လေအကြရောသူတို့နဲ့ထိုင်နဲ့ဘယ်လိုကြံစည်ဖြစ်လဲဆိုတော့ကျွန်တော်တို့လည်းမပြောတတ်ဘူးပေါ့နော်ဟိုပြောလို့မရဘူးပေါ့ဒါပေမဲ့ဘယ်လိုပဲဖြစ်ဖြစ်ဒါတကယ်ပဲဒါတည်နေမှုမရှိအောင်လောက်ဆောင်တာနဲ့အတူတူပဲပေါ့လေဒါလို့လဲဆိုလို့ရှိရင်ဒီလိုမျိုးကနေချောင်းနဲ့ပြည်တာဆိုလို့ရှိရင်လေလူတွေကသွာလာမြေကြတော့ပေါ့အကြောင်းယူနေကြရတာပေါ့
ကရင်ပြည်နယ်ထဲမှာဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်နေဆက်ဖက်ကိုထပ်ပြေးတိမ်းဆောင်နေကြရတဲ့ကရင်ရွာသားတောင်းနေချီပြီးတန်လွင်မြစ်ကမ်းနားကဒေသတွေမှာခုတ်လုံနေထိုင်နေကြပါတယ်စားတောက်နေထိုင်ရေးဒုက္ခဖြစ်နေတဲ့စစ်ပြေးကရင်ဒုက္ခသည်တွေကိုတော့ထိုင်းနိုင်ငံဘက်ကပရဟိတလုပ်သူတွေကကူညီကယ်ဆယ်ရေးပစ္စည်းတွေကိုတန်လွင်မြစ်ကိုဖျက်ပြီးသွားရောက်ပေးဝေခဲ့ပြီးတဲ့နောက်မှာအခုလိုမျိုးမြန်မာစစ်တပ်ဘက်ကထိုင်းဆက်လီတွေကိုလှမ်းပစ်နေတာလည်းဖြစ်ပါရဲ့ရှင်